အရင်ဦးဆုံးတော့ဒီငလင်လှုပ်ခတ်သွားတဲ့အခြေအနေအကြောင်းကိုနှာစင်ရမှာဖြစ်ပါတယ်။မန္တလေးတိုင်းအတွင်းဗဟိုပြုတ်ပြီးအင်အားပြင်းဒီ 6.8 ရှိတဲ့ငလင်ကြောင့်လူထိခိုက်သေးဆုံးမှုတွေရှိတယ်လို့ဒီပုဂံဖရားတွေပြောကြားခဲ့ပါတယ်။ငလင်ဗဟိုပြုတ်ရာ6မြို့နယ်တွေမှာလည်းပျက်စီးမှုတွေရှိခဲ့ပါတယ်။ဆက်သွယ်စုံစမ်းထားတဲ့မတ်သိန်ကြီးထိုက်ပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်ဒီမန္တလေးတိုင်း6မြို့ရဲ့အနောက်ဘက်12မိုင်လောက်အကွာကိုဗဟိုပြုတ်ပြီးတော့အင်အားပြင်းငလျင်မကြခင်နိုင်ပိုင်းကပဲလှုပ်ခတ်ခဲ့တာဖြစ်ပါတယ်အင်အားက 6.8 မဂနီကျူရှိတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA ကိုအခုလိုပြောပါတယ်ရှင
်6ကနေပြီးတော့ဒီအနောက်ဘက်ပေါ့နော်12မိုင်လောက်အကွာမှာဗဟိုပြုတ်ပြီးတော့လှုပ်သွားတယ်အင်အားတော့ 6.8 နဲ့လှုပ်သွားပါတယ်အော်မန်းနေမြို့နဲ့ငန်းနေတိုင်းတော့223မိုင်လောက်ပွားတော့ပေါ့နော်။အင်အားပြင်းထန်ပါလေ။ဒီမြင်းကလေးဦးတော့ဟိုတော်တော်များများတော့ခံစားနေရတော့ပေါ့နော်။ဒီနေနေတိုင်းဟိုအရှိဘက်ဆိုနေရှင်းအန်တို့၊ကရတို့အနောက်ဘက်ဆိုနေကျွန်တော်တို့ဒီရခိုင်တို့ဘာတို့ဒီခံစားရတယ်။နောက်အဝိုင်းဆိုနေဟိုရန်ကုန်တို့၊ရယာရီတို့နော်။အဲ့ဒီတို့တို့ဟိုခံစားတဲ့အနေအထားရှိတယ်ပေါ့နော်။အဓိကတော့ဟိုပြည့်အထိအရေးကြီးအများဆုံးဖြစ်မှာတော့ဒီတောင်းတဲ့အနီးဘဝဝင်ပေါ့နော်။အဲ့ဒီဒေသတွေမှာတော့ဒါမနေအင်းရနယ်ပြင်းနေလို့ကြောင့်ပါအဲ့ဒီဒေသတွေမှာအများဆုံးတော့ဟိုပျက်စီးအဆုံးဆုံးနဲ့များမယ်ဒီကဒီနောက်ဆက်တွဲငလင်ငယ်တွေလှုပ်နိုင်ပါတယ်သူကအင်းရ 6.8 ဖြစ်တဲ့အတွက်ကြောင့်လို့ပေါ့နော်
အင်းအပြင်းငလျင်ဖြစ်တာကြောင့်နောက်ဆက်တွဲငလျင်တွေထက်လုံနိုင်တာကြောင့်ငလျင်ဗဟိုပြုရာ6မြို့အနီးတစ်ဝိုက်ဒေသတွေသတိထားကြဖို့ကိုလည်းမိုးစလာဌာနကသတိပေးပါတယ်ဒီကနေ့လှုပ်ခတ်ခဲ့တဲ့ငလျင်ချောက်ပခုတ်ကူမြို့မှာလူတဦးသေဆုံးတယ်လို့မြန်မာအစိုးရကမကြာခင်ကပဲသတင်းထုတ်ပြန်ပါတယ်။ငလျင်ဗဟိုပြုရာ6မြို့အနီးကဆလီမာတော့ပြိုကျပျက်စီးမှုတွေရှိတယ်လို့လည်း6မြို့တိုင်းဒေသကြီးလွှတ်တော်အမတ်ဦးစိုးဝင်းက VOA ကိုအခုလိုပြောပါတယ်ရှင
်။အဲကျွန်တော်တို့အဆောက်ရင်းတော့ရှေ့အဆောက်ကြီးတွေနဲ့ကျွန်တော်တို့ဖျားတွေတော်တော်များများပြစ်တာ။ဟုတ်ကျွန်တော်တို့6ဒုတိယပကံလို့ခေါ်တဲ့ဥပုံညာဆလီလေးလောလောဆယ်တော့ဖရာ8စုလောက်9စုလောက်လောလောဆယ်ကျွန်တော်လိုက်ပြီးတော့ကူတွားနေတော့မယ်ကျွန်တော်ဟောကျလန်ကျမောက်ကနေပြီးတော့ပြုတ်ကြတာပေါ့ထီအောင်နာကနေပြီးတော့ကပ်ပြုတ်ကြကောအဲတိုက်နှလုံးအဲအမိုးပြုတ်ကြတာရှိသူတို့အန်ဒီရဲ့ပါညာမရှိဘူးပြင်းနေကျွန်တော်တို့တော့အနည်း90အတွင်းမတွေ့ဘူးသေးဘူးဗျ
မြန်မာနိုင်ငံရဲ့အသည်းနှလုံးလိုတင်စားကြတဲ့ပကံမျိုးမှာလည်းငလျင်တံကိုခန်းစားခဲ့ကြရပါတယ်။ဒီပကံမျိုးကဈေးတီတော်တချို့ပြိုကျတယ်လို့လွတ်တော်အမတ်ဦးဝင်းမြင့်ခိုင်ကလည်းအခုလိုပြောပြပါတယ်
။ဟိုဆော်တော်လေးတွေကလောကနန္ဒဆော်တော်ကစိန်မှုတော့ပြုတ်ကြတယ်။အဲဟုတ်ပြီ။နောက်ကျွန်တော်တို့ခီးလို့ပြင်းလို့ကခီးတော်ကြီးပြုတ်ကြတယ်။ကျွန်တော်တို့ဒီမင်္ဂလာဈေးတီရနဲ့ကျွန်တော်တို့အပေါ်ပိုင်းပေါင်းရစ်တွေကိုတစ်ဆန်းပက်ကြတယ်။နောက်ပြီးတော့မြင်းကပါရှိတွေကလည်းကျွန်တော်တို့ပေါင်းရစ်ချီအကုန်ပြိုကြတယ်။အဲတခုကြီးဟိုလူကြီးများတဲ့ဖရားကြီးတော့ဟိုအဲ့လောက်လေးပေါ့ဆရာမရယ်နော်ကျွန်တော်တော့ဟောပြင်းလေညအကုန်လုံးလိုက်ပြီးကျွန်တော်တို့အကုန်ပွက်စင်းနေတယ်ပေါ့နော်ဆရာမ
ပြည်နယ်နဲ့တိုင်းဒေသကြီးအတော်များများမှာကြုံတွေ့ခဲ့ရတဲ့ငလျင်တန်းနဲ့ပတ်သက်လို့နောက်ဆက်တွဲအခြေအနေတွေကိုလည်းကျမတို့ဆက်ပြီးတော့စုံစမ်းပေးပါမယ်မရှာဖောင်ကြီး